ာနာရှင်ခေတ်ကထိတ်တန့်ပြုတ်ဝဲချက်အဖြစ်သတ်မှတ်ပြီးလေဝကြီးအုပ်အမြတ်ထုတ်ခဲ့ကြတဲ့ကြောက်စိမ့်လုပ်ငန်းကိုပြောင်းလဲဖို့ NLD အစိုးရကြိုးပမ်းနေပုံရပါတယ်ကြောက်စိမ့်ကြောင်းမြင့်ဒုဖော်ခွင့်တက်တန်းကုံဆုံးသွားတဲ့လုပ်ငန်းတွေကိုလုတ်ခွင့်ချပေးတော့မှာမဟုတ်ကြောင်းတရားစတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကလွန်ခဲ့တဲ့ဇူလိုင်လကကြေညာပါတယ်ဒူဖော်ကွင်းတက်တန်းကို2021အထိထုတ်ပေးထားတာမို့တချို့ကုမ္ပဏီတွေဟာနောက်ထပ်9နှစ်တော့လုပ်နိုင်ပါသေးတယ်။ဗကခန္တီမိုးညင်းမိုးကုတ်နဲ့မိုင်းရှူးမှာလုတ်ကွက်19,000ချပေးထားပါတယ်။ဥပဒေမဲ့ကြောက်စိမ့်ဒူဖော်မှုနဲ့ပတ်သက်ပြီးကချင်းပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုနဲ့ညွန်ကျုံ2ဦးကိုဦးသိန်းစင်အစိုးရလက်ထက်လွန်ခဲ့တဲ့နှစ်မတ်လဇန်မှာရာထူးကရဆဲလိုက်ပါတယ်။ဗကနယ်ပြည်မှာလုတ်ကွက်တစ်ချပေးတော့မှာမဟုတ်ပဲလုတ်ခွက်တက်တန်းတိုးမှုကိုလည်းရဆိုင်ထားပါတယ်။တရုတ်ပြည်ကိုကြောက်စိမ့်ခိုးထုတ်မှုလဲသွားအောင်အခုလိုယာယီရဆိုင်လိုက်တာဖြစ်လိမ့်မယ်လို့မြင်ကြပါတယ်။ဦးသိန်းစင်လက်ထက်ကလည်းနှစ်နှစ်ရဆိုင်ခဲ့မှုပါတယ်
။လွန်ခဲ့တဲ့စက်တင်ဘာအောက်တိုဘာနှစ်လအတွင်းမှာတရုတ်မြန်မာနယ်စပ်ကမ်ပိုက်တီဒေသမှာတရုတ်ပြည်ကိုဥပဒေမဲ့တင်ပို့မဲ့ကြောက်စိမ့်အရိုင်းတွေကို၄ချိန်ဖမ်းဆီးနိုင်တဲ့အတွက်တန်ချိန်90ကျော်အထိရှိလာကြောင်းသိရပါတယ်။အခုထိတော့ရင်မောင်းကိုသာဖမ်းဆီးနိုင်ပြီးပိုင်ရှင်လွတ်မြောက်နေစေဖြစ်ပါတယ်။ကချင်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်နေတဲ့တပ်ရင်းတပ်ဖွဲ့နဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုအရေးယူသွားမယ်လို့ဆိုပါတယ်။ဖြန်းပြနှုန်းအရဆိုရင်ကျောက်စိမ့်ဒေါ်လာတန်း1,000ဘူးလောက်နှစ်စဉ်ရောင်းရတယ်လို့ဆိုပါတယ်။ဖားကတ်မှာကျောက်စိမ့်တူးတဲ့စစ်တပ်ကုမ္ပဏီ၊ခရိုနီကုမ္ပဏီ၊တိုင်းရင်းသားကုမ္ပဏီတွေအပြင်တရုတ်ပိုင်ကုမ္ပဏီလည်းရှိပါတယ်။ရေရနာနေမြေကလုတ်ကွက်950နိုဝင်ဘာလမှာတက်တန်းကုန်ပါတယ်။
ကျောင်းမြတ်လုပ်ငန်းမှာစီးမရှိကမ်းမရှိဖြစ်နေဖြစ်နေပုံကိုကျောင်းမြတ်ရန်နာလုပ်ငန်းရှင်များအသင်းရန်ပုံငွေတဲကဒေါ်လာ300နီးပါးစရင်းပြောက်နေတဲ့အမှုကသက်သေပြနေပါလေ။ပြည်သူ့လွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စများလေးလာစစ်ဆေးရေးကော်မတီကိုကျောင်းမြတ်ရန်နာလုပ်ငန်းရှင်များအသင်းကလွန်ခဲ့တဲ့မေလကတိုင်ကြားထားတဲ့အလွဲသုံးစားလုပ်မှုဖြစ်ပါတယ်။2009-2015အထိကျောင်းမြတ်ပြပွဲရောင်းရတဲ့ငွေတိရခိုင်နှုန်းကိုအသိဉာဏ်ပုံငွေအဖြစ်သတ်မှတ်ခဲ့တာဒေါ်လာ104,000အထိရှိလာရကအခုတော့ဒေါ်လာ9,000ကျော်ပဲကျန်တော့တယ်လို့ဆိုပါတယ်။ကျောင်းမြေပြပွဲမှာအစိုးရက900ခိုင်နှုန်းတပ်တူရင်းဝန်ကြီးဌာနက300ခိုင်နှုန်းပြပွဲကော်မတီကတိရခိုင်နှုန်းယူကြပါတယ်။ငွေကြေးကင်တွေတဲ့ပြပွဲကော်မတီမှာတာဝန်ရှိပါတယ်
။ကျောင်းမြေရနာပြပွဲကို1964ကစတင်ခဲ့တာမို့အခုဆိုရင်အချိန်90ရှိပြီဖြစ်ပါတယ်။ကြောက်စိမ့်ကိုအများဆုံးရောင်းရတယ်လို့ကြောင်းမရနာရောင်းမရေးလုပ်ငန်းညွှန်ကြားရေးမှူးဦးရထွက်ကလွန်ခဲ့တဲ့ဒီဇင်ဘာလမှာ DVB နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။ပြည်တွင်းကုမ္ပဏီပေါင်း1200ကျော်မှာရောင်းပိုင်ခွင့်လိုင်စင်ရှိတယ်လို့ဆိုပါတယ်။ပြပွဲမှာပုဂ္ဂလိကကုမ္ပဏီကအများဆုံးဖြစ်ပေမဲ့တန်ဖိုးအများဆုံးရောင်းချနိုင်သူကတော့အစိုးရနဲ့ဖက်ဆက်လုပ်တဲ့အကျိုးတူကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။အစိုးရနဲ့တွဲလုပ်တဲ့ကုမ္ပဏီဟာငွေရင်းဆိုင်ပြီးကြောက်စိမ့်တူပါတယ်တွေ့ရှိတဲ့ကြောက်စိမ့်အတွက်အစိုးရကိုရတနာကုန်ပေးရပါတယ်နောက်ပြပွဲတင်ရောင်းတဲ့အခါမှာပထမပိုင်းမှာ90ရာခိုင်နှုန်းစီအငြိမ့်အခွဲဝေပါတယ်နောက်တော့အစိုးရက40ရာခိုင်နှုန်းကုမ္ပဏီက60ရာခိုင်နှုန်းဖြစ်လာပါတယ်အခုတော့အခွန်များလာလို့အစိုးရက25ရာခိုင်နှုန်းကုမ္ပဏီက85ရာခိုင်နှုန်းခွဲဝေကြပါတယ
်စီးမဲ့ကမ်းမဲ့ထိနှိုင်းကျင်းနေတဲ့သင်္ဟဇတ်ကန္ဓာကိုထိန်းချုပ်နိုင်ရေးအတွက်ဒီသိစဉ်အစိုးရဟာနော်ဝေးအခြေစိုက်တရားစတာထုတ်ယူမှုတွင်လင်းမြင်သာရေးအဖွဲ့ Extractive Industries Transparency Initiative မှာ2014ခုနှစ်ကအဖွဲ့ဝင်လောင်းဖြစ်လာပြီး2015ဒီဇင်ဘာမှာမြန်မာသင်္ဟဇတ်အစီရင်ခံစာထွက်လာပါတယ်။ဒါပေမဲ့မိဂံမတ်တာအစီရင်ခံစာဖြစ်နေပါတယ်။ဒဏ်ငွေရောင်းရငွေဒေါ်လာတန်း3,300နဲ့ကျောက်စိမ်းရောင်းရငွေဒေါ်လာတန်း1,000ကျော်ကိုချဲ့လှတ်ထားတာတွေ့ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေဟာသင်္ဟဇတ်ဝင်ငွေ98ရာခိုင်နှုန်းကိုအစိုးရကမအပ်ဖြစ်တရားဗန်စင်းလုပ်ထားပါတယ်။ EITI အခြေခံမူဟာအစိုးရလုပ်ပုံကံပုံနဲ့ဆန့်ကျင်ဘက်ဖြစ်နေပါလေ။ကျောက်စင်းကျောင်းမြတ်ကိုလူလူစုကလေဝကြီးအုပ်ထုတ်ယူတာမျိုးမလုပ်ဘဲတက်ဆိုင်သူတိုင်းရင်းသားတွေကိုတရားမျှတစွာခွဲဝေတာမျိုးဖြစ်တင်တယ်လို့အမေရိကန်အခြေစိုက် Natural Resource Governance Institute ကယူဆပါတယ်။အစိုးရကအပေါ်စီး UP စီစဉ်တာမျိုးမဟုတ်ပဲတက်ဆိုင်သူအားလုံးပါဝင်ရေးဆဲတဲ့အမျိုးသားကြောက်စိမ့်လုပ်ငန်းစီမံကိန်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။သင်္ဟဇတ်မြတ်တာစွာခွဲယူရေးဟာညီညာရေးအတွက်အရေးကြီးတယ်လို့ယူဆကြပါတယ်ခင်ဗျာ။